အခုတော့ဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲအစိုးရတွေတက်လာပြီးပြည်ပြင်းပြောင်းလဲရေးလုပ်တယ်ဆိုပေမဲ့စစ်တပ်ကခြေကုပ်ယူထားတဲ့စီးပွားရေးလုပ်ငန်းတွေကတော့အပြောင်းလဲမရှိပါဘူးဒါကြောင့်ဒီလုပ်ငန်းတွေကိုအရေးယူဖို့ကုလသမဂ္ဂကအဆိုပြုထားတာကိုဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
သမ္မတရဲ့စီးပွားရေးဥပိုင် MEHL ရဲ့စီးပွားရေးမိတ်ဖက်တူဖြစ်တဲ့ထာဝရနဒီလုပ်ငန်းစုကိုရန်ကုန် Stock Exchange မှာလုံခဲ့တဲ့လကအစုရှယ်ယာရောင်းဝယ်ခွင့်ရတဲ့ကုမ္ပဏီအဖြစ်စရင်သွင်းလိုက်တာဟာအဂတိလိုက်စားမှုကိုအားပေးရရောက်တယ်လို့မြန်မာနိုင်ငံတရားမျှတမှုအဖွဲ့ Justice for Myanmar ကဆိုပါတယ်ထာဝရနဒီဟာ MEHL လက်အောက်ခံလမ်းပြည်ရေကြောင်းကုမ္ပဏီနဲ့ပတ်သက်လို့ပြီးဆိုင်ကုန်းထွေးစိတ်ကန်းနဲ့ထောက်ပို့ရေးစီမံကိန်းကိုအကောင့်ထဲဖောနေပါတယ်။လိုင်းစာယာမြို့နယ်ကမြေဧက40ရှိတဲ့စိတ်ကန်းစီမံကိန်းကိုထာဝရနဒီကုမ္ပဏီက49ရာခိုင်နှုန်း MEHL စစ်တပ်ပိုင်းလမ်းပီကုမ္ပဏီက57ရာခိုင်နှုန်းပိုင်ဆိုင်ကြပါတယ်။ဒါတွေမကလေးပါဘူး။အခောက်ကိုညှဉ်းချုပ်တဲ့စိတ်ကန်းအာဏာပိုင်အကြီးအကဲတွေဟာလည်း MEHL ရဲ့ဒါရိုက်တာစစ်ဘိုလ်တွေဖြစ်နေတာကြောင့်မတ်လင်းကားစရာကိစ္စတွေဖြစ်နေပါတယ်။ဒါပေမဲ့မြန်မာနိုင်ငံစီးပွားရေးကိုပိတ်ဆို့ရင်သူတို့ကိုထိခိုက်နိုင်တယ်လို့ထာဝရနဒီရဲ့ကြီးညာစရမ်းမှာဝန်ခံထားပါတယ်။အခုဆိုင်းငံ့ထားပြီးမဲ့ထပ်မံပိတ်ဆို့လာရင်စီမံကိန်းတွေကိုစိုးစိုးဝါဝါထိခိုက်နိုင်တယ်လို့ဆိုပါတယ်။အခွင့်အရေးကလော်ကြီးအုပ်ဒရေကိုဒီကြီးညာစရမ်းကပေါ်ပြပါတယ
်။စစ်တပ်ပိုင်ကွန်မတီကြီးတွေဖြစ်တဲ့MEHL မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာအစိုးရလက်အောက်ခံမဟုတ်တဲ့အတွက်သူတို့ရဲ့ဝင်ငွေကိုလည်းမသိနိုင်ပါဘူးတီထောင်ရင်ကစပြီးရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့2017အထိအခွန်ဆောင်စရာမလိုပါဘူး MEHL နဲ့ MEC ဟာကြောက်စိမ်းမှာအဓိကလုတ်ကင်တယ်လို့ဆိုပါတယ် MEHL လက်အောက်ခံလုပ်ငန်း45ခုရှိပြီး MEC အောက်မှာတော့လုပ်ငန်း62ခုရှိပါတယ် MEHL ကိုဝန်ဆောင်မှုကုံသွယ်မှုနဲ့ထုတ်လုပ်မှုဆိုပြီးသုံးပိုင်းခွဲထားပါတယ်ထုတ်လုပ်မှုဌာနအောက်မှာစက်ရုံ41ရုံရှိပြီးဗဏ္ဍာရေးနဲ့အာမခံလုပ်ငန်းမှာကုမ္ပဏီ5ခုရှိပါတယ်စိုက်ပျိုးရေးနဲ့5လုပ်ငန်းမှာ4ခုစားလုပ်ရေးလုပ်ငန်းမှာ9ခုခီးသွွားလုပ်ငန်းမှာ2ခုနဲ့ကုန်သွယ်ရေးမှာ5ခုရှိပါတယ
်ကျောင်းမြတ်နဲ့တပ်ထုတွင်ကန္တမှာ MEHL ပိုင်ကုမ္ပဏီ30ခုရှိပါတယ် MEC ကလည်းဓာတ်ငွေကျောင်းမီးသွေးဆက်သွယ်ရေးဗဏ္ဍာရေးမှာပါဝင်ပြီးတမ်းမတော်ဆုံးပစ္စည်းတွေထုတ်လုပ်ပေးပါတယ် MEHL Limited ကမြဝတီဘဏ်ကို1993မှာတည်ထောင်ပါတယ်2016မှာချက်တန်းပေါင်းတန်းကျော်သို့မဟုတ်ဒေါ်လာ855တန်းရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမှာသရုတ်တအကြီးဆုံးဘဏ်လုပ်ငန်းဖြစ်ပြီးအစုရှယ်ယာကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ကြပါတယ် MEC Corporation ကတော့အင်းဝဘဏ်ကိုပိုင်ဆိုင်ပြီးMEC လက်အောက်ခံလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပါတယ် MEHL MEC နဲ့တပ်မတော်ဟာမြေနေရာကောင်းတော်တော်များများကိုပိုင်ဆိုင်ကြတာကြောင့်လဲဝင်ငွေကောင်းနေကြပါတယ
်ရန်ကုန်မြို့တော်မှာနေရာကောင်းလို့ခြင်းရင် MEHL MEC နဲ့တပ်မတော်ကိုချင်းကပ်ရပါတယ်ဒီနည်းနဲ့ Telenor Norway ကုမ္ပဏီဟာရန်ကုန်မြို့မှာနေရာကောင်းရယူနိုင်ခဲ့ပါတယ်နိုင်ငံပိုင်လုပ်ငန်းတွေကစစ်တပ်ပိုင် MEHL နဲ့ MEC ကုမ္ပဏီကြီးတွေကိုစာကြေးသဘောမျိုးပေးတာလည်းရှိပါတယ်ဥပမာကလေးဝကြောင်မီးသွေးကိုထူးဟန်တစ်ကုမ္ပဏီက68ရာခိုင်နှုန်းတတ်တူတွင်ဌာနက37ရာခိုင်နှုန်း MEHL က1ရာခိုင်နှုန်းခွဲဝေကြတယ်လို့ဆိုပါတယ်ရေနံဓာတ်ငွေ့လုပ်ငန်းတတ်တူတွင်လုပ်ငန်းကြောင်မြက်လုပ်ငန်းနဲ့တစ်လုပ်ငန်းတွေမှာလည်းစစ်တပ်ပိုင်ကုမ္ပဏီကြီးတွေရောထွေးဆက်တင်ပါဝင်နေကြပါတယ်ကြားပြည်နယ်တတ်တူထုတ်လို့ရေးမှာရဲထုတ်ကျော်တတ်တူကုမ္ပဏီက54ရာခိုင်နှုန်းတပ်တူတွင်ဌာနက33ရာခိုင်နှုန်းနဲ့ MEHL က73ရာခိုင်နှုန်းဝေစုတွေရကြပါလေ
။တမ်းပတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သန်းစစ်ထောက်ပံ့ရေးတာဝန်ခံစစ်ထောက်ချုပ်ဒုဗိုလ်ချုပ်ကြီးကျော်စွာလင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ပြည်ထောင်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိုးထွတ်စတဲ့ဖြစ်ပေါ်တွေဟာMEHL ဥပိုင်ကုမ္ပဏီမှာအရေးကြီးတဲ့ယာတုတွေကိုရယူထားပြီးအကျိုးအမြတ်ခံစားနေကြသူတွေဖြစ်ကြောင်းဇွန်လ18ရက်နေ့ထုတ် Justice for Myanmar ကြေညာချက်မှာဖော်ပြထားပါတယ်။အစိုးရတပ်ကိုခေါင်းဆောင်နေသူတွေဟာ MEHL နဲ့ MEC စစ်တပ်စီးပွားရေးလုပ်ငန်းတွေကိုချုပ်ကင်နေတာဟာအကျင့်ပြက်ချစားမှုကိုအားပေးရာရောက်တယ်လို့ဆိုပါတယ်။တမတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သားဟာကုမ္ပဏီ16ခုမှာလည်းညွှန်ကြားရေးမှူးတာဝန်ယူထားသူဖြစ်ပါတယ်။ဒါလို့ပုဂ္ဂိုလ်အကျိုးအမြတ်ရှားနေတာကိုစစ်ဆေးမဲ့သူမရှိပါဘူး။ဒီနေ့လွတ်လပ်ရေးအထိုင်းအမှန်မှာတမတော်ဦးဝင်းမြင့်ကဗိုလ်ချုပ်ခင်မောင်သားကိုဇေယျကျော်တင်ဖို့ပေးအပ်ပြီးဂုဏ်ပြုခဲ့ကြောင်း Justice for Myanmar ကဖော်ပြပါတယ်။ရှေ့အပတ်မှာပဋိပက္ခဒေတာမှာစစ်တပ်စီးပွားရှာဖွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။